အခုလိုဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုစစ်ကောင်စီကဘာကြောင့်တရားစွဲဖို့ကြိုးပမ်းနေတယ်လဲဆိုတာကြည့်ကြရအောင်ပါ2008ဖွဲ့စည်းပုံအရနိုင်ငံတော်သမရကိုရာဇဝတ်ကြောင်းနဲ့တရားစွဲဆိုလို့မရဘူးလို့ပြဋ္ဌာန်းထားတဲ့အတွက်သမရဦးဝင်းမြင့်ကိုတရားစွဲဆိုမှုဟာဥပဒေကြောင်းရာကိုကပြက်ပြယ်နေတယ်လို့တရားလွှတ်တော်ရှေ့နေဦးခင်မောင်စောက VOA ကိုပြောပါရယ်အလားတူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဆွဲချက်ကိုကြည့်ရင်လည်းလက်တလောဘာမှမလုပ်နိုင်အောင်ထိမ့်သိမ်းထားလို့တဲ့ရည်ရွယ်ချက်မျိုးနဲ့လှုပ်ဆောင်တယ်လို့မြင်ကြောင်းဦးခင်မောင်စောကပြောပါရယ်ဒီလိုဆွဆွဲချက်တွေအစ်စ်ပေါ့နော်မတိုင်ခင်မှာကျမတို့နိုင်ပိုင်းအတွင်းဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဖြစ်လိုက်ပါဆောင်ရွက်ခွင့်ရဖို့ကြိုးပမ်းနေတဲ့တရားလွှတ်တော်ရှေ့နေဦးခင်မောင်စောကို VOA ကဆက်သွယ်မေးမြန်းရမှာဒီဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ပေါ့နော်ဒီရှေ့နေအနေနဲ့ကြိုးပမ်းနေတဲ့အခြေအနေတွေကိုမေးကြည့်ပါတယ
်ရုံးတင်နေမိမှာအဲ့တဆိုင်တဲ့တရားဒီကြီးပေါ့အမှုတိုင်တဲ့တရားဒီကြီးကသူတို့ကိုမေးပါပါတဲ့တေချာပေါ့ရှေ့နေသားမလားကျင်းနေနာမယ်ဆိုရင်ပฏิနာမလဲတော့မဟုတ်စဉ်းစားဖို့ရှိသေးတာမင်းပဲပေါ့ရနော်အဲ့ပฏิနာမယ်ဆိုရင်တော့အဲ့ဒီကျင်းနေကိုယ်စလဲသာတင်ဖို့အတွက်စီစဉ်ပေးပါဆိုပြီးတော့ရေးကိုတရားရုံးမှာညင်ကြပေးလို့ပြောပါတယ်ဗျအဲ
့တော့ဒေါက်ဆန်းစုကြည်ကိုသူတို့ယုံတင်မဲ့ရက်ချင်းနေပေါ့နော်အဲ့ဒါတွေကအခုဘလို့ရှိလဲရှင
်ဒေါက်ဆန်းစုယုံတင်တဲ့ရက်ချင်းကဒီလိုဗျရှိနေပါမှဟိုအခုကျွန်တော်နိုင်ငံမှာဟိုဟာရှိတယ်ဗျcase management program ဆက်ရှိရဗျာ။ case management program ဆိုတာကတရားရုံးဒီကိုတင်လာပြီဆိုလို့ရှိရင်တရားခံဘက်နဲ့ဒီလူဘက်နောက်တရားဒီစီဆုံးအဲဒီအတွက်တက်တက်ပေါ့လေ။ဒီဟာဘလို့အမှုမျိုးဖြစ်တယ်ရိုးရှင်းလွယ်ကူသလား။ဒါဒီ6လအတွင်းဆက်မယ်။အလဲအလတ်လားဒါဆိုတစ်နှစ်အတွင်းဆက်မယ်။ခက်ခဲသလားရှုပ်ထွေးသလားဒါဆိုရင်နှစ်နှစ်ပေါ့ဗျာ။အဲ့ဒီလိုကိုအလုပ်ပဲတတ်မှတ်မယ်အမှုမျိုးစားတတ်မှတ်မယ်တက္ကသိုလ်ရုံးကြီးတွေကိုကိုကတရေလိုပဲစက်တွေစစ်ပြီးတဲ့အထိပေါ့ဗျာရုံးကြီးတွေဘယ်နည်းဘယ်သူစားအဲ့ဒါမျိုးစီစဉ်တာအဲ့ဒါကို case management program လို့ခေါ်ပါတယ်အဲ့ဒါကနှစ်ဖက်ဟိုဟာရှင့်နေပါမယ်ဆိုရင်ရှင့်နေစီနဲ့တရားဒီကြီးနဲ့ကြည့်ရပါတယ်အဲ့ဒါမျိုးကတော့သူကအခုကရှင့်နေလည်းမရှိဘူး case management program မလုပ်သေးအလုပ်နိုင်သေးဘူးဗျာတရားစီရင်ကိုယ်တိုင်လည်းရုံးကိုအမှုတင်တဲ့အခါမှာရဲဘူးပြောမယ်လို့ပြောပါတယ် case management program နှစ်ဖက်ရှင်းနေစုံမှလောက်ရမှာဖြစ်တဲ့အတွက်ကြောင့်ရှင်းနေတရားထောင်ဘက်ကရှင်းနေနားမစင်ရှင်းနေနားတဲ့ရှင်းနေလည်းဆက်တွေ့လို့ရအောင်ဆောင်ရွက်ပြဖို့ဆိုပြီးတော့ညင်ကြတယ်လို့ပြောပါတယ်အခုတော့ပေါ်သားစီကြီးရဲ့ရုံးချင်းဘလို့ဆိုတာရဲ့အတိအပြဘယ်နည်းဘလို့ဆိုတာမရှိသေးပါဘူးဗျာ
ဆရာတို့ဒီရှင်းနေဒီအကျိုးဆောင်ရှင်းနေနေတဲ့ကဒီဒေါက်ဆန်းစုကြည်တို့နောက်သမရဦးဝင်းမြင့်တို့အမှုတွေကိုဘယ်လိုမျိုးလိုက်ပါဆောင်ရွက်ပေးနေရလဲရှင်အခုအနေထားကလေ
အခုအနေထားကတော့ဒီလိုရဟာအဲ့ဒီသူတို့ကိုဖမ်းသွားသွားခြင်းမှာပဲအော်ဖမ်းသွားတယ်ဖမ်းသွားပြီးတော့ဟိုဟာနောက်နေတက်လာတယ်ပေါ့ဗျာနော်ဆိုရှယ်မီဒီယာမှာဒီသူတို့ကိုရမယူတယ်ဆိုပြီးတော့ဘယ်ပုံမှန်ဘယ်ဥပဒေဘယ်ပုံမှန်နဲ့ရမယူတယ်ဆိုပြီးတော့social media မှာဂျမန်တောင်းတဲ့စာပေါ့ဗျာเนาะချုပ်ရမန်တောင်းတဲ့စာနဲ့အဲ့ဒီဆွဆွဲချက်တွေတက်လာတဲ့အချိန်ကအဲ့ဒီတက်လာတာနဲ့အဲ့ဒီဟိုဟာကလည်းဒီ energy CEC အနေနဲ့အဲ့ဒီအချိန်မှာဥပဒေဥဆောင်ပြီးတော့ပဲเนาะအဲ့ဒါကျွန်တော်ကိုလှမ်းပြီးတော့အကူအညီတောင်းတယ်အဲ့စာနဲ့ရေးပြီးတော့အဲ့ကျွန်တော်ကစာနဲ့ရေးပြီးတော့တရားဝင်ခံထားပါဆိုတရားဝင်သူတို့နှစ်ယောက်ရေးရှိနေအဖြစ်နဲ့ပေါ့ဗျာဆောင်ရွက်ပေးဖို့ခံကနေစာပို့ထားလိုက်ပါလေ။အဲနောက်ကတော့ဥဝင်းတိန်ကုတဲ့ကလည်းအခုကဟိုအဖမ်းခံရပြီ။ဟို19ရက်နေ့ပြီးကြပါလေ။ထုံနေအဲ့ဒီအချိန်မှာလေသူကနေပြီးတော့မှရှင်းနေဖြစ်လိုအပ်တယ်ဆိုရင်ပေါ့ဗျာ။ကျွန်တော်လိုက်မှာမှာပါပဲဗျ။အဲ့လိုဆိုတာအစ်ဖြစ်လာတာပါ။အဲ့ energy CEC ကနေပြီးတော့မှတာဝန်ပေးလို့ဖြစ်လာတာပါ။သူတို့ကတည်းကနေပြီးတော့သူရဲ့ official defense counsel တော့မဖြစ်သေးဘူးဗျာ။ official လည်းမဖြစ်သေးပါဘူးနော်။
โอเคအဲ့တော့အခုဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကိုဆွဲထားတဲ့ပုံမှန်တွေအပေါ်မှာရောဆရာသုံးသက်ချက်ဘယ်လိုရှိလဲရှင်
အဲ့ဒီဟာကတော့ဟိုကအမှုကရုံးပေါ်ကိုမရောက်သေးတဲ့တရားဒါ pending case မဟုတ်ဘူးပေါ့ဗျာနော်စစ်စည်းစီရင်လည်းမဟုတ်ဘူးပေါ့အဲ့ဒါစစ်ဆွဲချက်ပဲရှိကြတာပေါ့အဲ့တော့စစ်စည်းစီရင်လည်းအမှုဆိုတော့အဲ့ဒီအမှုကိုလိုက်လေကြည့်နေတယ်တရားကြည့်နေကြည့်ဝင်ရအခုမှနေမှားတယ်ကောင်းနေမကောင်းဘူးအကောင်းဆုံးအဲ့ဒါဟို conclusive ဖြစ်တဲ့ comment မပေးသင့်ဘူးပေါ့ဗျာနော်ဒါပေမဲ့အခုကတော့ဒါ ဝါမဖြစ်သေးတဲ့ညုံကလက်ခံတဲ့အဆင့်မဟုတ်သေးတဲ့အတွက်ကြောင့်စွဲကြတယ်ကိုပြောမယ်ဆိုရင်တော့ဥပဒေအရကြာကဥမာကျော်လည်းနိုင်ငံတော်သမ္မတပေါ့ဗျာနိုင်ငံတော်သမ္မတကိုအခုအချိန်နိုင်ငံတော်သမ္မတဖြစ်နေပြီဆိုအချိန်ကဥပဒေအရကိုပဲဟုတ်တယ်သူတို့ဘာသာသိမ့်ပိုက်ထားတဲ့လူတွေဟာပြောတာအချိန်ကဥပဒေ ကြိုက်သေးဆိုရင်ဦးဝင်းမြင့်ကတမနာပဲဗျာဘလို့အရေးပေါ်ကာလဖြစ်စီပေါ့ဗျာတမနာနဲ့ရဟောတုတိယကမနာတွေအားတော့ဆက်လက်ပြီးတော့ရှိနေတာပေါ့အဲ့တော့ဆက်လက်ကြည့်နေဆိုရင်အဲ့ဒါကဒီရ16ရပါဗျာဒီရ16ဒီရ16ဟာဒါအရေးပေါ်ပြထားကြနေမှာပါတာပေါ့နော်ဒီရ16အဲ့တော့အဲ့ဒါတမနာဖြစ်ဖြစ်နေတယ်တမနာကိုရာဇီကြောင်းတရားမှာအကြောင်းဖြည့်ရှင်းဖို့တာဝန်မရှိသေးရလို့သူက ဟုတ်တယ်ခါစီပါတယ်နေရာတစ်ဆင့်မှာပါဘောရဲအဲ့တော့ဥပဒေကြောင်းရောက်ပဲဟိုအတားကစ်ရည်ရည်ဆိုကျွန်တော်ယူထားပါတယ်အဲ့တော့ဥပဒေပါသောသားမှုရုပ်ချက်တွေကစားတော့သူရဲ့ကိုရံတော်တက်ဖွဲ့ကဒုံးနေဖို့ကိုဒါသူကနေပြီးတော့နိုင်ငံရယူထားတယ်ဥပဒေနဲ့ပြည်ရယူထားတယ်ဆိုပြီးတော့ဆွဆွဲတာပေါ့ဗျာကျွန်တော်ပို့ဖို့ပြန်ဖို့ဥပဒေနဲ့ဆွဲတာပါဘုံမှာရှိရ
အဲ့ဒါလေဥပဒေနဲ့ပြည်ဘူးလို့ကျွန်တော်ယူဆပါတယ်။အဲ့ဒါကြောင့်မို့လို့လည်းကျွန်တော်ဒီအမှုကိုဥပဒေနဲ့အညီဖြစ်အောင်လိုက်ပြီးတော့ဆောင်ရွက်ပေးမယ်လို့ဆိုပြထားပါတယ်။အဲ့ဒီမှာဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုအဲ့ဆွဲချက်တွေတင်ထားတာပေါ့နော်။အဲ့ဒါတွေကဘယ်သူတွေကဆွဲချက်တင်ထားတာလဲဆရာ။အဲ့ဒါကရေတူတူရဲ့မှုတွေပါလေ။ရောက်။ဟိုရက်တက်ကိုရထားဝယ် ਨੇ ਸੁਏ ਦੇ ਸੁਰੇ ਅਪਾਈਗਾ ਓ ਅਰਾ ਬਲੂ ਨਾ ਲੈ ਲੂ ਜਾਮ
ਖਿਆ ਤੂ ਅਚਾਂ ਜਾ ਲਾ ਅਰੀ ਤੂ ਹਵਾ ਪੋ ਯਾ ਤੂ ਸੀ ਮਾ ਅਰੀ ਐਨਰਜੀ ਖੱਪਾ ਨੇ ਲੂ ਵੀ ਛੱਪ ਵਾ ਰੇ ਪੋ ਯਾ ਬੇਨੀ ਬੇਨੀ ਆ ਪੋ ਯਾ ਨੋ ਅਰੇ ਛੱਪ ਵਾ ਰੇ ਖਾ ਜਾ ਅਰੀ ਤੂ ਮੈ ਤੂ ਬੇਨੀ ਆ ਤੂ ਇਨ ਹੋ ਰੇ ਆ ਨੇ ਪੋ ਮਾ ਲੈ ਕੁਈ ਜਾਮ ਜਾ ਰੇ ਪੋ ਯਾ ਅਰੀ ਉ ਜਾ ਈ ਹਵਾ ਤਬਾਵ ਬੇ ਆ ਨੇ ਖਾ ਵੇ ਕਿ ਨੇ ਈ ਪੋ ਮਾ ਨਾ ਸੰ ਨਾ ਮਾ ਪਾ ਰੇ ਈ ਤਬਾਵ ਬੇ ਆ ਨੇ ਹੋ ਛਿ ਸੀ ਧਿਆਨ ਯਾ ਦੋ ਅ ਕੀ ਉ ਨੂ ਹੋ ਤੀ ਲੀ ਯੇ ਨੇ
ဒီလိုဒေါ်ဆန်းစုကြည်နဲ့သမဏဦးဝင်းမြင့်တို့ကိုသူတို့အမှုစင်ထားတဲ့ဒီဆွဲချက်တွေကိုကြည်ကြံအဖြစ်ဒီတရားဆွဲဖို့စူးစမ်းနေတဲ့သူတွေရဲ့ရည်ရွယ်ချက်ပေါ့နော်။ ဘယ်တိုင်းသာထိဟိုသူတို့ဆွဲဖို့လဲဘလို့ပုံစံမျိုးနဲ့ဒါမှမဟုတ်ထောင်ချဖို့လားသူတို့ရဲ့ရည်ရွယ်ချက်ကိုဘလို့သုံးသပ်မိလဲကြာ
။ဟုတ်ကဲ့အဲ့ဒါကတော့သူရဲ့ရည်ရွယ်ချက်ဖြစ်တဲ့အကြောင်းဟိုကျွန်တော်ကအခုကလက်ကလေးခေါ်တော့ဟိုဟိုပါပေါ့ဗျာဆရာမလေးလည်းကျွန်တော်ပြောချင်တာကျွန်တော်ကနိုင်ငံရေးတဲ့တော်တော်ဟိုအပ်တပါကြီးပါတယ်။ဒါမှဒီအလုပ်မှာကျွန်တော်ရှင်းနေလုပ်လုပ်နေတဲ့အခွင့်အရေးဟိုရှင်းနေနေစဉ်းစားရင်တော့အဲ့ဒါကျွန်တော်ခေါင်းနဲ့မထည့်ချဖို့ပေါ့နော်။အဲ့တော့ဟိုတက်တက်စဉ်းစားမယ်ဆိုရင်တော့ဟိုလက်တလုံးမှာနော်ဟို disable ဖြစ်အောင်ပေါ့ဗျာ။ဟိုဟာလုပ်တဲ့ဆောင်ရွက်ထားတဲ့ကိစ္စမျိုးပဲဆိုကျွန်တော်ထင်ပါတယ်ဗျာ။ဟိုပြစ်ဒဏ်ကတုံးနဲ့အယုံဆုံးချတယ်ဗျာ။ဟုတ်ပါပြီနော်အဲ့ဒါက user ကတော့ deliver ကျမကတ်ပြီးတော့ပါသွားတယ်အမကပေးကိုမရတဲ့ပုံမှန်အနေနဲ့ကတ်ပြီးပါသွားတဲ့အတွက်ကြောင့်အမှုတော်အတွင်းမှာလည်းကံပါကမှုမပေးဘဲနဲ့ထိရင်လည်းထိခါတိုင်ခဲ့ပေါ့ရနော်အဲ့ဒါကမဖြစ်ဖြစ်အောင်ပြပေးလိုက်ရင်လည်း၃နှစ်လောက်ပြပေးနိုင်တဲ့အချိန်မျိုးအဲ့ဒါမျိုးပုံမှန်ပါနော်ဒါလည်းတကယ်တကယ်ထိထိရောက်ရောက်သာအဲ့ဒါကဟုတ်ကဲ့အခုပြင်းပြင်းထန်ထန်လုပ်ချင်လဲဆိုလဲတခြားဥပဒေတခြားပုံမှန်တွေလည်းဖြစ်နေတာပေါ့လူတယောက်ကိုဖြစ်ဆိုအဆက်ဆက်ကတော့ဟိုဟာအမှုသုံးမျိုးပုံမှန်ဥပဒေသုံးမျိုးပုံမှန်သုံးမျိုးအမှုသုံးမျိုးတင်ပြီးတော့အဲဟိုတီးရစီထောင်လာတစ်တရာလောက်ကျလာတယ်ဟုတ်ဆုံးကြတဲ့အခြေအနေလည်းကြည့်ကြတာဟုတ်ပြန်နော်
ဒီအခြေအနေကိုပေါ့နော်အခုတကမ္ဘာလုံးနိုင်ငံတကာတိုင်ဝမ်ကောဒီမြန်မာပြည်သူတနိုင်ငံလုံးသာမကောက်ဘူးပေါ့နော်တကမ္ဘာလုံးကလည်းဒီဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကဒီလိုတည့်ဆွဆွဲထားတဲ့ဆွဆွဲချက်တွေတရားရုံးတင်မဲ့ကိစ္စတွေကိုစောင့်ကြည့်နေတဲ့ခါကျတော့ဒီအမှုမှာပေါ့နော်ဆရာတို့ဒီဥပဒေကြိုးဆောင်နေအနေနဲ့လိုက်ပါဆောင်ရွက်ဖို့ပြင်ဆင်နေတဲ့သူတဦးအနေနဲ့ပေါ့နော်အဓိကတော့ဒီမှုနဲ့ပတ်သက်ပြီးတော့အားလုံးတည်တည်တည်ထိုက်တာပေါ့နော်အဲ့ဒါမျိုးပြောပြလို့ရမှာရှင
်ဟုတ်ကဲ့အားလုံးတည်တည်တည်ထိုက်တာဆရာဒီကဒီလိုပြန်ရအ မှုညာတရားဝင်ရုံးပေါ်မရောက်ဘူးဟဲ့ဟိုဟာကရဲစခန်းမှာပဲမနေ့ကျင်ဆိုလို့ဒီရုံးမရောက်နိုင်တာပေါ့ဗျာဟဲ့အဲ့တော့ရုံးမမရောက်ဘူးဟိုကရဲစခန်းမှာဆက်ဖေးပြီးတော့ဘယ်သူမှလည်းမကြည့်ရသေးဘူးဒီဆိုရှယ်မီဒီယာမှာတက်လာတဲ့ကိစ္စကြီးတွေရှင်ဟဲ့ဟိုတရားနေရာရမယူရဲဆိုပြီးတကယ်ကြတော့တရားနေရာရမမရမယူတာလားဆိုပြီးတော့ခရင်တရားမှာလည်းအဲ့ဒီထပ်ပြီးတော့အတီးပြီးတော့ခရင်တိကျရမရှိသေးတဲ့အပေါ်မှာပေါ့ဗျာဒီခုကကာဝေးလမ်းကြောင်းကိုဘယ်လိုချရမလဲဆိုတာကျွန်တော်မသိသေးပါဘူးဒီကနေ့ခုကကာဝေးလမ်းကြောင်းဟိုချရနေတယ်ကျွန်တော်ကဟိုထုတ်ပြောလို့ခက်တဲ့ကိစ္စပါအဲ့တော့ရေပုံရဥပဒေအရင်ငယ်ပြောတယ်နော်ကမရာဟာကမရာအဖြစ်နဲ့ကြည့်ရတဲ့အချိန်မှာဘာအခုကိစ္စဥမာဖြည့်ရှင်းဖို့တာဝန်မရှိဘူးဆိုတဲ့အချက်ဆိုတော့ဒေါသမှုကြီးရတော့ကနော် constitutional immunity လို့ခေါ်တဲ့အခြေခံဥပဒေပေးထားတယ်ကိုယ်အထဲမှာကိလို့ခွင့်ပြတာမပါဘူးသူတော့အမှုဆွဆွဲလိုက်တဲ့အမှုအရာကိုပဲပို့ကုန်တွင်းကိုဥပဒေပုံမှန်ရှေ့ရမညစ်နိုင်ဘူးလို့ပြောတာဒီအိုင်လန်ကြောင့်လည်းကျွန်တော်တို့သွားရပါပါလေ
ဟုတ်ကဲ့ဒါကတော့တရားလွတ်တော်ရှင်နေဥက္ကင်မောင်ဆိုပါရှင်အခုလို့ VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ရှင်းပြပေးတဲ့အတွက်ကျွန်တော်တို့ကျေးဇူးအများကြီးတင်ပါတယ်ဆရာတို့
ဟုတ်ကဲ့ဗျာကျေးဇူးတင်ပါတယ်ကျွန်တော်